တရုတ်နိုင်ငံကနေစတင်ဖြစ်ပွားခဲ့တဲ့ကိုရိုနာဗိုင်းရပ်စ်ထိန်းချုပ်ရေးအတွက်မြန်မာနိုင်ငံကင်းပြည်နယ်နဲ့အနီးစပ်ဆုံးဖြစ်တဲ့ထိုင်းမြန်မာနယ်စပ်အုံဖြံမြို့နယ်ဇက်ဝင်လန်းတွေကိုအသုံးပြုပြီးဝင်ထွက်သွားလာနေတဲ့မြန်မာနိုင်ငံသား900တဲ့မင်းကိုရောဂါပိုးကာကွယ်တားဆီးနိုင်မှုထိုင်းအစိုးရကျမရေးစစ်ဆေးမှုတွေမှတ်လနေရနေကစပြီးလှုပ်ဆောင်နေပါတယ်။ထိုင်းနိုင်ငံတက်ခိုင်မဲဆောက်မြို့ပိုင်းကိုယ်တိုင်ဦးဆောင်ပြီးကျမရေးဌာနကတာဝန်ရှိသူတွေနဲ့နေကြားဆောင်အမတ်1420တည်ရင်တပ်ဖွဲ့ဝင်တွေဟာထိုင်းမြန်မာနယ်စပ်အုံဖြံမြို့နယ်အတွင်းမှာရှိတဲ့တော်လန်းနယ်စပ်ဂိတ်တွေကနေထိုင်းနိုင်ငံတွေကိုဝင်ထွက်သွားလာနေကြတဲ့မြန်မာနိုင်ငံသားတွေကို COVID-19 လို့ခေါ်တဲ့ကိုရိုနာဗိုင်းရပ်စ်ထိန်းချုပ်ကာကွယ်နိုင်ရေးအတွက်ကြားမရေးစစ်ဆေးမှုတွေတိုးမြင့်လှုပ်ဆောင်နေကြောင်းမဲဆောက်မြို့ပိုင်မစ္စတာချန်ဖို့ချန်တန်ရက်ကပြောပါတယ်နေဆက်မှာမြန်မာနိုင်ငံကနေထိုင်းနိုင်ငံဘက်ကိုလာရောက်ကြောင်းတက်နေတဲ့ကလေးငယ်တွေအပါအဝင်အလုတ္တမ980ကျော်ကိုမလ2ရက်နေ့မှာကျမကြီးစစ်စစ်မှုတွေလုပ်ဆောင်ခဲ့ပြီးနေဆက်ဒေသတခြားဒုက္ခသည်စခန်းနဲ့ကျေးရွာတွေမှာဖွင့်လှစ်ထားတဲ့ကျမကြီးစခန်းတွေဆေးရုံတွေမှာဗိုင်းရပ်စ်ကိုရိုနာဗိုင်းရပ်စ်ကူးစက်မှုတန်တရားရှိလူနာရှိခဲ့ရင်ယောဂါထိန်းချုပ်ရေးဌာနကိုသတင်းပို့ကြဖို့ကိုလည်းမဲဆောက်မြို့ပိုင်ကညွှန်ကြားချက်ထုတ်ပြန်ထားပါတယ်။မှတ်လ2ရက်နေ့မှာမဲဆောက်မြို့နယ်အတွင်းကကျောင်းတွေအစိုးရဌာနဆိုင်ရာတွေမှာထိုင်းအာဏာပိုင်တွေကCovid Vic Cleaning Day COVID တန်ရှင်ရဲ့နေ့ဆိုတဲ့ခေါင်းစဉ်နဲ့ယောဂပိုးကာကွယ်ရေးဆိုင်ရာပိုးသတ်ဆေးဖြန့်တာလူတွေကိုအပူချိန်တိုင်းတာနှာခေါင်းဆီးတွေဖြန့်ဝေတာတွေလုပ်ဆောင်ခဲ့ပါတယ်